ကင်းပြင်းတဲ့ကြိုင်စစ်ကြီးမြို့နယ်ခလဲတကွန်တိုင်းကျေးရွာဘက်ကိုစစ်ကောင်စီကလက်နက်ကြီးတွေနဲ့လှမ်းပစ်နေတာကြောင့်ဒေသခံတွေထောင်ထဲချီဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရောဘာချန်ဥယျာဉ်ကြံနေတဲ့ပုံရှောင်နေတဲ့ဒေသခံတွေစစ်တပ်စစ်ကြောင်းနဲ့တိုးလို့လူ၁၀ခန်းလောက်အဖမ်းခံလိုက်ရတယ်လို့လည်းဒေသခံတွေက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ဖြူထွေးကပြောပြပေးပါမယ်ခင်ဗျာ။
ကျန်းရေးစစ်ကြီးမြို့နယ်ခလဲတကွန်တိုင်ကျေးရွာရဲစခန်းသားမှာဧပြီလ23ရက်နေ့ကစစ်ကောင်စီတပ်ဖွဲ့တွေနဲ့နယ်မြေခံပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးတဲ့နောက်ခလဲတကွန်တိုင်ကျေးရွာဘက်ကစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့မကြမကြပစ်ခတ်နေတာဖြစ်ပါတယ်။မွန်ပြည်နယ်မူးတုံမြို့နယ်အပိကျေးရွာမှာအခြေစိုက်တဲ့အမြောက်တပ်318တပ်ရင်းကနေ10မိုင်လောက်ဝေးတဲ့ခလဲတကွန်တိုင်ကျေးရွာဘက်ကလက်နက်ကြီးတွေနဲ့လှမ်းပစ်ခတ်နေတယ်လို့ရွာကနေကပြောပါတယ်။ဒါကြောင့်ဧပြီလ24ရက်တနင်္ဂနွေနေ့ကထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြပါတယ်။ရောဘာချန်ဥယျာဉ်ခြံတွေထဲမှာပုန်းရှောင်နေကြတဲ့ဒေသခံတွေစစ်တပ်စစ်ကြောင်းနဲ့ဒီကနေ့တိုးလို့လူ၁၀ခန်းလောက်အဖမ်းခံလိုက်ရတယ်လို့လည်းလုံခြုံရေးအယအမည်မဖော်လိုတဲ့ဒေသခံတူက VOA ကိုပြောပါတယ်
။သူတို့ဒီကျမ်းမြုံးမြန်တောင်ကလေးရနေပြီးတော့ဥတော်ကတက်နေနေချင်းမှာပေါ့သူတို့စစ်ကြောင်းတက်လာတာရှိတယ်။ကျမ်းမြုံးတောင်ကလေးနောက်ကျတော့မှတော်လဲနေတော့ချစ်ချင်းနဲ့တက်လာတာရှိတော့ခလေတကွန်တိုင်ရဲ့အနောက်ဘက်ဒီတောင်တုံဒန်းရဲ့တောင်ချီမှာရှိတဲ့ဒီဘာဘာချန်တို့ဥင်ချန်တို့မှာတခြားကြတဲ့လူတွေကတော့အရင်ကကဲဖီခေါ်ဆောင်သွားတာရှိတယ်ဘောနော်တစ်ချက်ကြော်လာတော့ပါလိုက်မယ်လင်းငယ်တွေပါတဲ့ဒီလင်းငယ်တွေရှိတဲ့လူတွေကပြန်ပေါ်လှုပ်ပြီးတယ်လို့ကြားတယ်
ပြီးခဲ့တဲ့ဧပြီလ23ရက်နေ့ကတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြောင့်အမျိုးသမီးတဦးသေဆုံးပြီးတအုပ်ထက်မနည်းပြင်းထန်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရဲစခန်းရှိဖြတ်သွားမိသူတယောက်လည်းတနက်ထိမှန်ခဲ့ပါတယ
်။အရင်တမင်းကလည်းမနေ့ကကတစ်ချက်နှစ်ချက်ကြာပြီးတော့မနေ့ကနေ့တနင်္လာရက်ကျွန်တော်တို့တရားတော်ကဒီစစ်တပ်ရဲစခန်းလေးတော့ကျွန်တော်တို့ကျွန်တော်ဖြတ်ပစ်တာလုပ်ခဲ့တာအလုံးကြီးတွေရောလက်လက်ချင်းနဲ့တုံးမှန်လေးကနေ့နောက်နိုင်လောက်ဖြစ်ပေါ့။ဒါကမနေ့ကဖြစ်စမှာတော့အရသာကြည့်သူကိုအမြဲတမ်းကြောက်ဆုံးရတယ်။ဒီဟိုရဲစခန်းချက်မလို့စစ်ခန်းတော်ကတယောက်သူကတော့လက်ခံရရတော့ခံရချီကြတဲ့ရတယ်။အရသာကြည့်သူတယောက်မြင်လာတော့ဟိုစစ်ခန်းပြင်းထန်ထန်ရရပါတော့
။လက်နဲ့ချီတွေဥယျာဉ်ခြံတွေတွေနေအိမ်တွေဘက်မှာခြားရောက်လို့ပျက်စီးမှုတွေရှိတယ်လို့ရွာကန်ကပြောပါတယ်။လက်လက်ကြီးပြစ်ခတ်မှုကြောင့်ခလဲတကွန်တိုင်းနန်းတိုက်ထွန်းပူလိန်စတဲ့ပဝင်းချင်းကြီးရွာကထောင်ထဲချီတဲ့ဒေသခံတွေဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့နောက်ထပ်ရွာကန်တူကပြောပါတယ်
အခုလက်ရှိတော့ဒီရွာထဲမှာလူတွေမရှိတော့တော့ပဲတော်တော်များများကထွက်သွားပြီပေါ့နော်ဒီမနေ့ညတဲ့ကားကိုလက်နဲ့ကြီးတန်တွေကြားပြီးတော့ဒီတချို့လော်ဘာချန်ထဲမှာကြားလာလို့ရှိတယ်လေအဲကျွန်တော်လုံချော်တော့အဲ့ဒါကျွန်တော်ဒီမနေ့ဆိုလို့ရှိကျွန်တော်ကတော့ရွာတော်တော်များများအကောလုံးကြီးရွာပေါ့နော်ရွာထဲကထွက်သွားကြတယ
်လောလောဆယ်အဲ့ဒီနေရာတွေဘက်မှာတိုက်ပွဲတွေရက်ဆိုင်နေပါတယ်ဒါပေမဲ့စစ်ကောင်စီတပ်တွေဘက်ကအရက်သားပြည်သူတွေရှိရာဘက်ကိုလက်နဲ့ကြီးလက်နဲ့ငယ်တွေနဲ့ပြစ်ခတ်နေတာကြောင့်ထောင်ထဲချီတဲ့ဒေသခံတွေလက်ရှိအချိန်အထိဘေးလွရာကိုထွက်ပြေးနေကြရပြီးနီးစပ်ရာဆွေမျိုးအိမ်တွေနဲ့တောတောင်တွေထဲပုန်းအောင်နေကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြပါရဲ့ရှင်